ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမန်လာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်။
ကျမ်းမာရေးလေးကတဲ့အစည်းစနာရှင်ပြေလိုင်းရှောက်တာမဲ့တိမ်သိစို့ကွယ်
ညှော်လိခြင်းတန်တော်တာရှင်များကိုတာယာပျော်ရွှင်ပွဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တော်ဒရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာချစ်ချင်းမြတ်တာကိုလေ့လာခြင်းဆိုတဲ့ကျမ်းမာ၏အသိပညာပေးအကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။သုဒ္ဓရှင်များရှင်ချစ်ချင်းမြတ်တာကိုလေ့လာတဲ့အခါမှာအချစ်ဟာကုသတဲ့ပစ္စည်းတစ်ခုဖြစ်ပါတယ်။စိတ်ပညာရှင်ဒေါက်တာသောမတ်စ်ပီဘလွန်ကဘယ်လိုယုံကြည်လဲဆိုတော့အချစ်ဟာလူသားတွေအလုံးအတွက်အဓိကလိုအပ်ချက်ပဲလို့ပြောပါတယ်။ဒေါက်တာသောမတ်စ်ကဘလို့ပြောတယ်လဲဆိုရင်အများအားဖြင့်စိတ်နဲ့ပတ်သက်တဲ့ပြဿနာတွေယောဂရီဟာဆိုရင်အချစ်ချစ်ချင်းမြတ်တာရှားပါးလာတဲ့အတွက်ဖြစ်ပါတယ်အချစ်စင်ဟာဆိုရင်အတိုင်းအဆမဲ့ပါပဲရှင်သူတေသနာအများစုကဘလို့လ ీల ာတွေးရှိတယ်လဲဆိုရင်ကျမတို့ရဲ့နေထိုင်မှုကျမတို့ရဲ့ကျန်းမာမှုနဲ့ကောင်းမွန်စွာနေထိုင်နိုင်ဖို့ချစ်ချင်းမြတ်တာကအလွန်မှအရေးကြီးပါတယ်ဒေါက်တာဒင်းကသူ့ရဲ့ချစ်ချင်းမြတ်တာနဲ့အသက်ရှင်နေထိုင်မှုဆိုတဲ့စာအုပ်ထဲမှာဘလို့ဖော်ပြထားတယ်လဲဆိုရင်ကျွန်တော်တို့ရဲ့အသက်ရှင်နေထိုင်မှုကဘယ်အပေါ်မှာမူတည်တယ်လဲဆိုရင်ချစ်ချင်းမြတ်တာရဲ့ကုထုံးရင်းနှီးချစ်ခင်စွာနေထိုင်မှုတယောက်နဲ့တယောက်ရင်းနှီးစွာပေါင်းတင်ဆက်ဆံမှုလိုပဲဖြစ်တယ်ဆိုပြီးတော့ရေးသားဖော်ပြထားပါတယ်ဒေါက်တာဒင်းရဲ့တွေ့ရှိချက်အရေးကြီးဆုံးကုထုံးကတော့ချစ်ချင်းမြတ်တာနဲ့ရင်းနှီးချစ်ခင်စွာနေထိုင်တာပဲဖြစ်ပါတယ်။ဒါရင်သာမကတည်ပါဘူး။ကျမတို့ရဲ့စိတ်ခံစားချက်နဲ့ဝိညာဉ်ရဲ့အတ္တကိုလည်းပြောင်းလဲပေးနိုင်ပါတယ်။သောတာရှင်များရှင်ချစ်ချင်းမြတ်တာပြေဆုံးခြင်းရဲ့အခြေခံအုတ်မြစ်ကတော့ချစ်ချင်းမြတ်တာနဲ့ရင်းရင်းနှီးနှီးရှိမှုကဖြားနေတဲ့သူကိုပြန်လဲကျမ်းမာစေပါတယ်။စိတ်မသားကြီးတွားနေတဲ့သူတွေကိုပျော်ရွှင်မှုတွေယူဆောင်လာစေပါတယ်။ဝေဒနာခံစားနေရတဲ့သူတွေကိုလည်းသက်သာမှုရစေပါတယ်ချစ်ချင်းမြတ်တာဟာဆိုရင်အကြီးမားဆုံးယောဂကုထုံးနဲ့ကျမ်းမာပျော်ရွှင်စွာနေထိုင်နည်းတွေပဲဖြစ်ပါတယ်တချို့လူတွေကစိတ်တူတူနဲ့ပြောတတ်ကြပါတယ်သူတစ်ပါးကငါ့ကိုဒီလိုလုပ်လာရင်ငါမချစ်နိုင်ဘူးဒါပေမဲ့ဘာပဲဖြစ်ဖြစ်ကျမတို့ဟာတယောက်နဲ့တယောက်ပေါ်ချစ်တတ်အောင်ကြိုးစားကြရပါမယ်တချို့ကလည်းကျွန်တော်ကျမတို့မှာအချစ်တွေကုန်သွားပြီလို့ပြောတတ်ကြပါတယ်။သုဒ္ဓရှင်များရှင်ဒီဘာကြီးမှကျမတို့ပျော်ရွှင်အောင်နေထိုင်ခြင်းရင်တော့ဒီထက်အချစ်တွေများများရှိဖို့ကြိုးစားကြရပါမယ်။သုဒ္ဓရှင်များရှင်နှုတ်ကပတ်တော်ထဲမှာဘုရားသခင်သည်ချစ်ခြင်းမေတ္တာဖြစ်တော်မူ၏။တပါးတည်းသောသားတို့ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏။သူကိုယုံကြည်သောသူများဟာဆိုရင်ပျက်စီးခြင်းတို့မရောက်ပဲထာဝရတက်ကိုရတယ်ဆိုတဲ့ဂရိတော်ကကောင်းမြတ်တော်မူပါတယ်။ဒါကြောင့်မို့ကျမတို့အနည်းနဲ့အသက်ပြေးပြီးချစ်သွားတဲ့ယေရှုခရစ်ကိုချစ်ရမှာဖြစ်ပါတယ်။ဒါပေမဲ့အခုတော့ကိုရောကိုကျမတို့ကမချစ်ခဲ့ပါဘူး။ကျမတို့အနည်းနဲ့တိုးစားမယ်ဆိုရင်ကိုရောကကျမတို့ကိုချစ်ချင်းမြတ်တာရဲ့တော့ချက်ကိုပေးထားခဲ့ပါမယ်။ကိုရောကိုချစ်တယ်ဆိုရင်ချစ်ချင်းမြတ်တာတွေကိုကျမတို့အနေနဲ့သူတစ်ပါးကိုဝေငှရမှာဖြစ်ပါတယ်။သောတာရှင်များရှင် ချစ်ချစ်မေတ္တာရဲ့ဆွေးဆောင်မှုတကူကလူကိုဖျားစီနိုင်တယ်လို့တမအောင်လဲဖန်တီးနိုင်ပါတယ်ဝမ်းနည်းမှုကိုပေးနိုင်တယ်လို့ဝမ်းသာမှုကိုလည်းတည်ဆောင်ပေးနိုင်ပါတယ်ဝေဒနာကိုပေးခံစားတတ်တယ်လို့ကုလဲကုသပေးနိုင်ပါတယ်သောတာရှင်တို့လည်းလူသားချင်းတူနဲ့တူပေါ်စာနာစိတ်လေးတွေထားရှိပြီးပျော်ရွှင်တဲ့ဘဝတရားကိုရယူကြပါစို့သောတာရှင်များအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ယခုလိုကျွန်တော်တို့အားလုံးပြန်လည်ပြီးတော့ဘုရားသခင်ရဲ့ကိုရောနာမတော်ကိုချီးမွမ်းခွင့်ရတယ်။ဘုရားသခင်ပေးတဲ့နေ့ရက်တင်ပါတို့ရှင်ကျွန်တော်အားလုံးကကျမ်းမာခွင့်ရတယ်ပျော်ရွှင်ခွင့်ရတယ်ဘုရားရဲ့ပို့ဆောင်ကောင်းချီးတွေနဲ့တူပြန်လဲပြီးတော့နေရက်တစ်ကိုချီးမွမ်းထောက်မနာပြုတ်ပြီးတော့ကျွန်တော်ပြန်လဲနှိုးထားခွင့်ရတာတကယ်မွန်မြတ်တဲ့မင်္ဂလာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့လောက်မွန်မြတ်တဲ့မင်္ဂလာဘလောက်ရရှိတဲ့လို့မေးတဲ့ခါမှာကျွန်တော်တန်ဖိုးမဖြတ်နိုင်တဲ့စုကျေးစုတွေနဲ့ကျွန်တော်အားလုံးကတို့ရှင်ပြည့်စုံကုန်နေတာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော်မူသောနှုတ်ကပတ်တော်သတင်းစကားကိုဆက်လက်ပြီးတော့ပေးသွားမှာဖြစ်ပါတယ်ဒါဒီနေ့ပေးသွားမယ့်သတင်းစကားကတော့ဘုရားသခင်ရဲ့ပညာတော်ကိုနှစ်သက်တော်သူเนาะဒီနေ့ကျွန်တော်ကဆိုရှင်ဘုရားရဲ့ပညာတော်အကြောင်းတွေကိုကျွန်တော်နေ့ရက်စဉ်တိုင်းပြောပြခဲ့တယ်ဒီတရားဒေသနာကိုပေးနေရခြင်းအဓိကရည်ရွယ်ချက်ကတော့ချစ်တဲ့မိတ်ဆွေတို့ဘုရားသခင်ဒီမှာကျွန်တော်တွားမဲ့သာသမီများဖြစ်တယ်ဒီနေ့ကျွန်တော်ကဒီလို့ရှင်ဒီလောကဘုံမှာကျွန်တော်ကဆိုရှင်ဘဝနေကုန်းချုပ်ပြီးတော့ဆုံးရှုံးသွားဖို့မဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့အသက်တာကမျော်လင့်ခြင်းနဲ့အသက်ရှင်နေကြတယ်။အဲ့ဒီမျော်လင့်နေတဲ့နေရာကဆိုရှင်ဖယားသခင်ရှိတဲ့နေရာကောင်းကင်ရွှေမြို့တော်ကိုကျွန်တော်ကဆိုရှင်သွားရမှာဖြစ်တယ်။ဒါကြောင့်ဖယားရှိတဲ့နေရာမှာကျွန်တော်အားလုံးကအရောက်လမ်းရမယ်သွားရမှာဖြစ်တယ်။ဖယားကလည်းပဲကျွန်တော်တို့ကိုကိုတိုင်ကိုကြလာပြီးတော့ကျွန်တော်တို့ကိုရွှေနှုတ်မယ်ကဲတင်မယ်ခေါ်ဆောင်သွားမှာဖြစ်တယ်။အဲ့တော့ဒီနေ့ကျွန်တော်ကဆိုရှင်ဖယားသခင်ခေါ်ဆောင်တဲ့အထဲမှာလိုက်ပါတဲ့သားသမီးများဖျားပို့ဆောင်တဲ့လမ်းခီးဖြစ်တဲ့အသက်လမ်းခီးနဲ့တို့ကျွန်တော်အားလုံးကကောင်းကင်ခီးကိုတတရာနဲ့သွားနိုင်ဖို့ရန်အတွက်ဖျားနဲ့ကျွန်တော်ကအတူတကွပေါင်းဖက်ပြီးတော့ကျွန်တော်ရဲ့အသက်တာကဆိုရှင်ရှင်သန်နိုင်ဖို့ရန်အတွက်ကအထူးကရေးချီတာကျွန်တော်ပါပဲဖျားနဲ့ပေါင်းဖက်နိုင်ဖို့ရန်အတွက်ဖျားရဲ့အလိုတော်ဒီကျွန်တော်အတွက်ဘလောက်ကောင်းမြတ်တယ်လေအဲ့ဒီအလိုတော်ကိုကျွန်တော်လိုက်လျှောက်ခြင်းဒီတောထီစီဥထေတာ၍ကောင်းတယ်လို့ပြောထားတဲ့အတိုင်းပဲဒီနေ့ချစ်တဲ့မိတ်ဆွေများအပေါင်းဖခင်နဲ့ပေါင်းဖက်ခြင်းနဲ့ဖခင်သခင်ရဲ့နိုင်ငံတော်ထိကျွန်တော်သွားနေတဲ့သားသမီးများဖြစ်တဲ့အတွက်ကြောင့်လောကအလယ်မှာကျွန်တော်အားလုံးကအရှုံးကြီးရှုံးတဲ့ထဲမှာမပါဘဲနဲ့အဲ့ဒီခရီးကိုလည်းပဲကောင်းကင်ခရီးကိုကျွန်တော်ကဖခင်ရဲ့နိုင်ငံတော်ခရီးကိုမတိမ်မယိမ့်မဲနဲ့မချွတ်ချော်ဘဲနဲ့ကျွန်တော်ကတက်တက်မမရှောက်လန်းနိုင်ဖို့ရန်အတွက်ဒီနေ့ဖခင်သခင်ရဲ့နှုတ်ကပတ်တော်ဖခင်ရဲ့ပညာတော်အကြောင်းတွေကိုချစ်တဲ့မိတ်ဆွေတို့ကိုပြောပြနေရတဲ့ခြင်းဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်အားလုံးကဖခင်နဲ့ပေါင်းဖက်တယ်ဖခင်ရဲ့မိတ္တဟာယဖွဲ့တယ်ဖခင်ကိုကိုးကွယ်တယ်ဆိုရင်ဖခင်စကားကိုဒီမှာရှိတဲ့မိတ်ဆွေအားလုံးကလည်းပဲနားထောင်ကြမှာပဲအိမ်မှာတောင်းမှာကိုမိဘကိုချစ်တဲ့အတွက်ကြောင့်ကိုမိဘစကားကိုကိုဒီလောက်နားထောင်တယ်ကျောင်းမှာရောက်ရင်တောင်းမှာကျွန်တော်ရဲ့ကျောင်းမှာရှိတဲ့ဆရာသမားတွေကိုချစ်တယ်ယုံတယ်တဲ့အတွက်ကြောင့်ဆရာသမားတွေရဲ့သွန်သင်တဲ့စိုးစုံးမတဲ့စကားတွေကိုနားထောင်တယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကဖခင်ကိုချစ်တယ်ဖခင်ရဲ့နိုင်ငံတော်သားအနေနဲ့ကျွန်တော်ကအသက်တာကိုရှင်သန်ခြင်းနဲ့ကိုယ့်ရဲ့နိုင်ငံတော်အထိကျွန်တော်ကမျော်လင့်နေဆိုရင်ဖခင်သားသမီးများအနေနဲ့ဖခင်ရဲ့စကားကိုတော့နားမထောင်သင့်ဘူးလားဖခင်သခင်ရဲ့ပညာတော်ကိုတော့မလိုက်လျှောက်သင့်ဘူးလားဖခင်ရဲ့ဥပဒေစည်းမျဉ်းတွေကိုကျွန်တော်ရဲ့အသက်တာမှာဆိုရှင်အနှစ်သက်မြတ်နိုးခင်မင်ပြီးတော့တကယ်ပဲမတိဆောက်သင့်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ပညာတော်ကိုကျွန်တော်ကနှစ်သက်တဲ့သူချစ်ခင်မြတ်နိုးတဲ့သူဖြစ်ပြီးတော့ဘုရားရဲ့ပညာတော်အတိုင်းကျွန်တော်အသက်ရှင်လှုပ်ရှားဖို့ရန်အတွက်လောကရဲ့လည်းမှာကျွန်တော်မှဆိုရှင်အရေးကြီးတဲ့ပုံကူတွေဖြစ်တယ်ဆိုတာကိုမမေ့ဖို့ရန်အတွက်ကျွန်တော်တိုက်တွန်းနေတာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်စာလံကျမ်းခန်းကြီးတဲ့19အပိုင်းငယ်165မှာတရားတော်ကိုနှစ်သက်သောသူတို့၌ကြီးစွာသောငြိမ်ဝတ်ခြင်းရှိပါ၏ သူတို့စိတ်ပျက်စရာအကြောင်းမရှိပါเนาะဒီကနေ့တရားတော်ကိုနှစ်သက်တဲ့သူဘုရားရဲ့အလိုတော်ကိုလိုက်လျှောက်တဲ့သူဘုရားရဲ့စကားကိုနားထောင်တဲ့သူပညာတော်ကိုစောင့်ရှောက်တဲ့သူတွေကတဲ့ကျေးစွာသောငြိမ်ဝတ်ခြင်းရှိတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကဘာကြီးကငြိမ်ချမ်းမှုဘာကြောင့်ပျက်စီးနေကြတာလဲကဘာကြီးကမငြိမ်မသက်နဲ့ဒီကနေ့လူသားတွေထဲမှာမငြိမ်မသက်နဲ့လူတွေကတော့ရှင်အတော်မသက်နိုင်လှုပ်ရှားပြီးတော့ဘဝကိုပူပင်မှုတွေနဲ့ဘဝမှာတော့ရှင်ကြောင်းကြမှုတွေနဲ့ဘာကြောင့်ဖြစ်တည်နေကြတာလဲငင်းချမ်းမှုငင်းချမ်းမှုလူတွေလိုချင်ကြပေမဲ့အဲ့ဒီငင်းချမ်းရေးကဘာကြောင့်မရတော့တာလဲချစ်တဲ့မိတ်ဆွေပေါင်းတို့အဓိကတော့ချက်သည်ကျွန်တော်တို့ဘုရားသခင်ရဲ့တရားတော်ကိုနှစ်သက်တဲ့သူညာမဖြစ်ပဲနဲ့ဘုရားရဲ့တရားတော်ကိုကျွန်တော်ကသွေဖယ်ပြီးတော့အသက်ရှင်နေကြတဲ့အတွက်ကြောင့်ဒီနေ့ကိုယ့်ရဲ့အစီအစဉ်နေနဲ့ဘဝကိုတည်ဆောက်နေကြတဲ့အတွက်ကြောင့်မငြိမ်သက်မှုတွေများစွာရင်ဆိုင်နေကြရတယ်ဒါကြောင့်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ကတော့ရှင်ဘုရားရဲ့စကားတော်ဘုရားရဲ့တရားတော်ကိုဒီနေ့မလုပ်မလဲနှစ်သက်ရမယ်ခုံမင်တဲ့သူတွေဆိုလို့ရှင်တော့ကြီးစွာသောငြိမ်ဝတ်ခြင်းရရှိမယ်မိသားစုကျွန်တော်အားလုံးငြိမ်ချမ်းမယ်မိသားစုတွေပျော်ရွှင်နေသိမ့်မယ်အသင်းတော်ကျွန်တော်အားလုံးငြိမ်ချမ်းခြင်းရှိကြမယ်အသင်းသူတင်သားများအားလုံးဝမ်းမြောက်နေကြမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာအဓိကရည်ကြီးတဲ့အချက်ကဘုရားရဲ့တရားတော်ကိုနှစ်သက်တဲ့သူဘုရားသခင်ရဲ့နှုတ်တော်အတွက်တွေကိုကျွန်တော်အားလုံးကလိုက်လျှောက်သက်ရှင်တဲ့သူတွေဖြစ်ဖို့အရင်ကြီးကြည့်ပါတယ်။ဒါကြောင့်သူတို့စိတ်ပျက်စရာအကြောင်းမရှိဘူး။ဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်စိတ်ပျက်စရာအကြောင်းတစိုးတစိမ့်မှမရှိရတော့အောင်ဘုရားကကြွက်ကနေနဲ့ဘုရားဖြစ်တယ်။သူ့အလိုတော်ကိုလိုက်လျှောက်တဲ့သူသူ့ရဲ့အလိုတော်တိုင်းအသက်ရှင်တဲ့သူကိုဘုရားကအမြဲတမ်းကြွက်ကပေးတယ်၊စောင့်ရှောက်ပေးတယ်၊ဖေးမပေးတဲ့အတွက်ကြောင့်ကျွန်တော်တို့မှာဆိုရှင်စိတ်ပျက်စရာအကြောင်းမရှိဘူးမိတ်ဆွေပေါင်းတို့။ဒါရင်းနေ့ကျွန်တော်ရအသက်တာကိုဘုရားရဲ့အလိုတော်နဲ့ညီတဲ့အသက်တာနဲ့အသက်ရှင်ဖို့မိတ်ဆွေရအသက်တာကိုဖိတ်ခေါ်ခြင်းပါတယ်။ဒါတော့ဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်ခရစ်တော်မပါဘဲနဲ့ပညာတော်ကိုစောင့်လို့ရရသလား။နော်။ယေရှုခရစ်တော်မပါဘဲနဲ့ကျွန်တော်ပါဆိုရှင်ပညာတော်စောင့်လို့ရသလား။ကျွန်တော်ပြန်လည်ပြီးတော့မေကုံထုတ်ကြည့်မယ်။ဒီနေ့ဘုရားသခင်ကမေတ္တာရှင်ဘုရားဖြစ်တယ်။မေတ္တာရှင်ဘုရားသခင်ကကျွန်တော်တို့ကိုပညာတော်ကိုပေးထားတယ်။အဲ့ဒီပညာတော်ပေးထားတဲ့ပညာတော်ကိုကျွန်တော်ကဆိုရှင်မေတ္တာရှင်ဘုရားနဲ့မဆက်နွယ်ဘဲနဲ့ကျွန်တော်ကဆိုရှင်ကိုယ်တိုင်ချစ်လို့ဆိုတာကတော့လုံးဝမရနိုင်ဘူး။ဘုရားကိုချစ်မှကျွန်တော်ကဘုရားကိုတကယ်ပဲဥထိတ်ထားပြီးတော့ဘုရားနဲ့တူအမြဲတမ်းပဲမွေ့လျော်မှကျွန်တော်ကဘုရားရဲ့စကားကိုနားထောင်လိုက်လျှောက်နိုင်မှာဖြစ်တယ်။ကျွန်တော်ကဆိုရှင်ဘုရားသခင်ကိုမအားကိုးဘူးဘုရားသခင်နဲ့မမွေ့လျော်ဘူးဘုရားသခင်ကိုဥထိတ်မထားဘူးမျက်မှောက်မပြုဘူးဆိုရင်ဒီနေ့ကျွန်တော်ကတို့ရှင်ဘလောက်ပဲကျွန်တော်ရချင်းချင်းကျွန်တော်ကဖောက်ပြန်သိမ်းခွဲခြင်းနဲ့မှအမြဲတမ်းပဲရောက်ရှိသွားမှာဖြစ်ပါတယ်။ဒါကြောင့်ကိုရောရှင်ပြားယေရှုခရစ်တော်ကဘာပြောလဲဆိုတော့ယောဟန်ခန်းကြီး15ပိုင်းငယ်5မှာတို့ရှင်ငါသည်သပြည့်နွယ်ပင်ဖြစ်၏။เนาะဒါကြောင့်ခရစ်တော်ကပင်မပင်စီဖြစ်တယ်เนาะ။ဒါကြောင့်ဒီပင်စီကတို့ရှင်သူကတသက်မဲ့ထဲနဲ့အာကောင်းမစွာကြီးထွားရှင်တဲ့အောင်အသက်ရှင်နေတယ်။ဒါကြောင့်ပင်စီနဲ့ကျွန်တော်ကအားလုံးကဆက်နွယ်မှုမရှိဘူးဆိုရင်တော့ဘလို့မှကျွန်တော်ကဆိုရှင်ရှင်းတတ်နိုင်ဖို့လုံးဝတတ်နိုင်မှာမဟုတ်ဘူးမိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်တော်ပြရကပါလေငါသည်သပြည့်နွယ်ပင်ဖြစ်တယ်သင်တို့ဒီအခက်များဖြစ်ကြ၏ဒီနေ့ကျွန်တော်ဂျမားတို့ကဆိုရှင်အခိုင်အခက်လက်လေးတွေဖြစ်တယ်အဲ့ဒီအခက်လက်လေးတွေကဆိုရှင်ပင်စီဒီဟူသောခရစ်တော်နဲ့ကျွန်တော်မလုပ်မလဲဆက်နွယ်မှုရှိနေရမယ်ဆက်ဆက်မှုရှိနေရမယ်အမြဲတမ်းဆက်သွယ်မှုရှိနေရမယ်ဘုမသားလည်းယင်ပင်စီကနေမှကျွန်တော်စီစဉ်လာတဲ့မေတ္တာရေးစီးကြောင်းတဲ့အခိုင်ခက်တွေကတန်ပါမယ်အခိုင်ခက်တွေကတို့ရှင်ပုံမပြီးတော့เนาะဖူးပွင့်လာမယ်ပုံမပြီးမှဝေစာလာမှာဖြစ်တယ်ဒါတွင်နေ့ကျွန်တော်ကတို့ရှင်ခရစ်တော်နဲ့အဆက်ဘယ်တော့မှပြတ်တောက်သွားလို့မရဘူးဆိုတာကိုမိတ်ဆွေနေနဲ့သိဖို့ရေးကြည့်ပါတယ်ဒါကြောင့်အချင်းသူဒီငါ၌တည်ရွှေ့ငါသည်လည်းသူ၌တည်တဲ့เนาะခရစ်တော်ဘယ်ဟာပါဘူးလဲဒါတော့ဒီနေ့ဘုရားရဲ့သားသမီးတွေကခရစ်တော်တည်းဟူသောပင်စီနဲ့အမြဲတမ်းဆက်နွယ်နေတယ်ဆိုရင်အချင်းသူကငါ၌တည်တယ်ငါနဲ့ဆက်သွယ်နေတဲ့အတွက်ကြောင့်ငါလည်းပဲသူနဲ့အမြဲတမ်းအဆက်မပြတ်ဖ ೇನೆ ငါဒီကနေမှအမြဲတမ်းမေတ္တာရေစီးကြောင်းနဲ့ရှင်သန်အောင်လှုပ်ရှားပေးနေပေးတဲ့သူဖြစ်တယ်ဆိုတာကိုခရစ်တော်ဘုရားကမိန့်မာခဲ့တာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ထိုးသူသည်များစွာသောသည်ကိုတည်တတ်၏တဲ့နော်။ဒါကြောင့်ခရစ်တော်နဲ့ကျွန်တော်ကဆက်နွယ်နေမယ်ဆိုရင်ကျွန်တော်ကအမြဲတမ်းပျော်ရွှင်နေမယ်သူတို့အမြဲတမ်းငြိမ်းချမ်းနေမယ်ဖျားပေးတဲ့ကောင်းမြတ်ခြင်းစုကျေးဇူးတွေကိုရထံမှာလာတဲ့တကားတဲ့ဝိညာဉ်စုကျေးဇူးတွေအများကြီးခံစားရမယ်ကိုရထံကနေမှာလာတဲ့ တကယ်ကောင်းချီးမင်္ဂလာတွေအများကြီးဆင်းဆင်းလာမယ်ကိုရောရဲ့မေတ္တာနဲ့ကျွန်တော်တို့ရှင်ဆက်လန်းပြီးတော့ဘုရှိနေတဲ့အတွက်ကြောင့်အဲ့ဒီမေတ္တာရေကကျွန်တော်တို့ရှင်ပုံပေါ်ပြီးတော့ရှင်သန်စွာဆင်းဆင်းနေတဲ့ခါမှာလောကရဲ့လယ်မှာကျွန်တော်အားလုံးကဝမ်းမြောက်ပျော်ရွှင်ပြီးတော့တကယ်ပဲကောင်းမြတ်ဆုံးနေတဲ့အသေးတွေကိုဝေဆာစွာသိနိုင်မယ်တဲ့နော်ဒါကြောင့်ကိုရောဘုရားယေရှုခရစ်တော်ဘာပြောလဲဆိုတော့ငါနဲ့ကွာလျင်သင်တို့သည်အဘယ်မှုကိုမှမတတ်နိုင်ကြဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဘုရားရဲ့တရားတော်ကိုကျွန်တော်အားလုံးကစုံမဲ့ပြီးတော့အသက်ရှင်ဖို့လိုက်လျှောက်ပြီးတော့အသက်ရှင်ဖို့ဘုရားရဲ့ပညာတော်ကိုကျွန်တော်အားလုံးကစောက်ရှောက်ပြီးတော့ဘုရားရဲ့အလိုတော်တိုင်းတည်ဆောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်ကကိုရောရှင်ဘုရားရဲ့မေတ္တာရေစီးချောင်းကိုကျွန်တော်ကအမြဲတမ်းပဲဆက်နွယ်မှုရှိဖို့ပင်စီတည်းဟူသောခရစ်တော်နဲ့ကျွန်တော်အားလုံးကအမြဲတမ်းဆက်သွယ်ပြုဖို့အသက်ရှင်ဖို့ရန်အတွက်အရန်ယူကြည့်ပါတယ်ကိုရောနဲ့ကြွားမယ်ဆိုရင်ကျွန်တော်အားလုံးလောကမှာပျော်အောင်လဲလှုပ်လို့မရဘူးငြိမ်းချမ်းအောင်လည်းလုပ်လို့မရဘူးလောကမှာကိုရောနဲ့ကွာပြီးနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝသက်တာမှာဆိုရှင်ဝမ်းမြောက်အောင်လည်းပဲဘလို့မှတော့လုပ်ယူလို့မရဘူးကိုရောနဲ့အမြဲတမ်းပဲဆက်သွယ်ရှိမှသာလေယနေ့ကျွန်တော်ကဆိုရှင်ကြီးစွာသောငြိမ်ဝတ်ခြင်းကျွန်တော်ရရှိမှဖြစ်တယ်ကျွန်တော်ရဲ့ဘဝသက်တာမှာကြုံတွေ့နေရတဲ့မြင်နေရတဲ့အရာတွေအဲမှာကျွန်တော်တို့ကစိတ်ပျက်စရာအကြောင်းလုံးဝမရှိဘူးဆိုတာကိုနော်စာနေကြခိုင်းတဲ့19ကို165ကအတိလင်းကျွန်တော်ကိုဖော်ပြပေးထားတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါ့တို့ဒီနေ့ဘုရားရဲ့ပြည့်ညတ်တော်ကိုနှစ်သက်တော်သူဖြစ်ဖို့ရန်အတွက်မိတ်ဆွေတို့ကိုအားပေးခြင်းနဲ့ဘုရားရဲ့လိုတော်တိုင်းကျွန်တော်အားလုံးကလက်လျှောက်ဖို့ရန်အတွက်ကိုတော်ဘုရားဒီဟုသောယေရှုခရစ်တော်ဒီဟုသောပင်စီနဲ့အမြဲတမ်းပဲကျွန်တော်ကဆက်နွယ်မှုဆက်ဆက်မှုအမြဲရှိနေရမယ်။ကိုတော်ကိုမျက်မှောက်ပြုပြီးတော့ကျွန်တော်အသက်ရှင်ရမယ်။ဒါကြောင့်ခရစ်တော်နဲ့တည်တဲ့သူကတော့ရှင်ခရစ်တော်ကလည်းပဲငါလီလည်းပဲတင်လိုက်တိမယ်လို့ပြောထားတဲ့အတွက်ကြောင့်ကျွန်တော်မှအားငယ်စရာဘာမှမရှိဘူးကျွန်တော်ရဲ့ဘဝတက်တာမှာတာတာရရာနဲ့ကျွန်တော်အားလုံးကစိမ့်လန်းဆုပ်ပြေစွာနဲ့ပွင့်လန်းနိုင်ပြီးတော့မြောက်များစွာသောအသီးတွေကိုတီးနိုင်ပြီးတော့ကျွန်တော်အမြဲတမ်းပဲရှင်လန်းဝမ်းမြောက်နေမယ်ဆိုတာကိုဒီနေ့သတင်းစကားအဖြစ်ချစ်တဲ့မိတ်ဆွေတို့ကိုပေးလိုက်ခြင်းဖြစ်ပါတယ်ဒါချစ်တဲ့မိတ်ဆွေများအပေါင်းဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီကျွန်တော်တို့ကောင်းမြတ်ဆုံနေတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတရားကိုနှစ်သက်ပြီးတော့ကျွန်တော်တို့ရဲ့ဘဝတက်တာမှာဘုရားရဲ့လိုတော်တိုင်တည်ဆောက်ပြီးတော့ဘုရားရဲ့ကောင်းမြတ်ခြင်းကိုကျွန်တော်အားလုံးကနေ့စဉ်နေ့ရက်မြမြည်ဆန်းပြီးတော့ကိုတော်ဘုရားကိုမျက်မှောက်ပြုပြီးတော့အသက်ရှင်ခြင်းအဖြစ်ဘုရားပေးတဲ့ကောင်းချီးမင်္ဂလာတို့အမြဲတမ်းရှင်လန်းဝမ်းမြောက်စွာဖြင့်ကျွန်တော်တို့ရဲ့ဘဝတက်တာကိုရှောက်လန်းအသက်ရှင်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေ
Oh
ကျေးတဲ့တော်သားရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တော်သားရှင်များရှင်စကားပြေတာမင်္ဂလာစီစဉ်မှာစာဖတ်ခြင်းနဲ့၎င်း၏ဩဇာတက်ရောက်မှုဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တော်သားရှင်မိသားစုဝင်များနဲ့အုပ်ထိန်သူများတို့ရှင်ကျမတို့ရဲ့သားသမီးလူငယ်တွေရဲ့အစိတ်ကိုတင့်တင့်လျော့ကန်တဲ့အစာတွေကိုကျွေးပေးရမှာဖြစ်ပါတယ်။နာခံတတ်တဲ့ကလေးသူငယ်တွေရဲ့စိတ်ကအသိပညာကိုတောင်းတလျက်ရှိပါတယ်။ဒါကြောင့်မို့မိဘတွေအနေနဲ့သားသမီးလေးတွေရဲ့စိတ်ကိုတင်းမြတ်လျော်ညီတဲ့အစာတွေကျွေးနိုင်ဖို့မိဘတွေဟာအသိပညာနဲ့ကျွယ်ဝတဲ့သူတွေဖြစ်ဖို့ကြိုးပမ်းသင့်ပါတယ်။ကိုယ်ခန္ဓာကဲ့သို့စိတ်ကလည်းမိမိရရှိနေတဲ့အစာကနေခွန်အားကိုရရှိပါတယ်။စင်ကြယ်ပြီးခွန်အားပေးတဲ့စိတ်ကူးဉဏ်တွေကစိတ်ရဲ့အာယုံကိုကျယ်ဝန်းမြင့်မားလာစေပါတယ်။ဒါပေမဲ့လောကီဆန်းလာတဲ့စိတ်ကူးဉဏ်တွေအပြင်ကျင်းမြောင်ယုံညံ့လာစေပါれ။လေးစားရတဲ့မိဘများတို့ကျမတို့သားသမီးလေးတွေအနေနဲ့သူတို့လေးတွေရဲ့စိတ်ကမြင့်မြတ်တန့်ရှင်တဲ့စိတ်ကူးဉဏ်တွေဒါမှမဟုတ်စိုးရုပ်ညစ်ညမ်းတဲ့စိတ်ကူးဉဏ်တွေပြည့်နှက်လာစေဖို့ဆုံးဖြတ်ချက်ချပေးရတဲ့ပုဂ္ဂိုလ်တွေကကျမတို့မိဘတွေကိုယ်တိုင်ပဲဖြစ်ပါれ။သားသမီးလေးတွေရဲ့လှုပ်ရှားတက်ကြွမှုရှိတဲ့စိတ်တွေကိုလွလွလပ်လပ်ထားလို့မရပါဘူး။မကောင်းမှုဒုစရိုက်တွေကိုလည်းမလာပါနဲ့လို့ပြောဆိုလို့လည်းမရပါဘူးစစ်မှန်တဲ့အခြေခံစည်းမျဉ်းတွေကိုအတန်တန်တိုတင်ပို့ချပေးမှသာမှားရွေးတဲ့စိတ်ကူးဉဏ်တွေကိုတားဆီးပိတ်ပင်ထားနိုင်ပါတယ်ကျမတို့ချစ်ရတဲ့သားသမီးလေးတွေရဲ့စိတ်နှလုံးသားတွေထဲမှာတမာတရားမျိုးစစ်ကိုမိဘတွေကစိုက်ပျိုးထားပေးရမှာဖြစ်ပါတယ်ဒီလိုစိုက်ပျိုးမထားဘူးဆိုရင်ရန်သူကတောပင်တွေကိုစိုက်ထားမှာပဲဖြစ်ပါတယ်လေးစားရတဲ့မိဘများတို့ရှင်ကျမတို့ရဲ့သားသမီးလေးတွေအနေနဲ့မကောင်းတဲ့သူနဲ့ပေါင်းဖော်ခြင်းအဖြစ်ကောင်းတဲ့အကျင့်တလေးတွေကမှားယွင်းတတ်စေပါတယ်။ဒါကြောင့်မို့တခုတည်းသောအကာအကွယ်ကကောင်းမွန်ခိုင်လုံတဲ့ဆုံးမတုန်တင်မှုဖြစ်ပါတယ်။ရင်ဆိုင်ရမယ့်စုံစမ်းသွေးဆောင်မှုတွေကိုတမာတရားအဖြစ်အကွယ်ခံရရှိနိုင်ပါတယ်။လေးစားရတဲ့သောသားရှင်များတို့ရှင်ကျမတို့သားသမီးလေးတွေစာဖတ်တဲ့အကျင့်တလေးကိုပြုကျင့်ဖို့မိဘတွေအနေနဲ့အုပ်ထိန်ထားဖို့ဖြစ်ပါတယ်။လူငယ်လူရွယ်အများတို့အနေနဲ့စာဖက်ဝါသနာပါကြပါရယ်။ရနိုင်သမျှစာပေတွေကိုဖတ်ရှုကြပါရယ်။စာရေးသူဆရာမကြီးအနေနဲ့မိဘတွေကိုပန်ကြားခြင်းတဲ့အချက်တစ်ခုကအချက်ဇက်လန်းတွေပါရှိတဲ့မဂ္ဂဇင်းနဲ့သတင်းစာတွေကိုသားသမီးလေးတွေရဲ့ဇပွဲပေါ်မှာမထားဖို့ရင်ဖြစ်ပါရယ်။ဖျားသခင်ကိုကြောက်ရွံ့မှုနဲ့အတူခရစ်တော်ကိုသိကျွမ်းခြင်းဆိုတဲ့အကောင်းတကအကောင်းဆုံးစောင့်လုပ်ရေးပစ္စည်းတွေဖြစ်တဲ့စာအုပ်မျိုးကိုသူတို့ရဲ့ဇာရိတအဆောက်အုံဆောက်လုပ်ရမှာအသုံးပြုစေဖို့ဖြစ်ပါတယ်။လေးစားရတဲ့သောသားရှင်များရှင်။ကျမတို့ချစ်ရတဲ့သားသမီးလေးတွေရဲ့စိတ်နှလုံးသားလေးတွေမြင့်မြတ်သက်ရှင်တဲ့စိတ်ကူးဉဏ်လေးတွေနဲ့စိတ်နှလုံးသားလေးတွေနူးညံ့လပစေဖို့တမန်တော်မျိုးစစ်ကိုကျမတို့မိဘတွေအနေနဲ့စိုက်ပျိုးပေးကြပါစို့။လေးစားရတဲ့သောသားရှင်မိသားစုဝင်များနဲ့လူငယ်မောင်မယ်လေးများအလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။ တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ